မြန်မာဒီမိုကရေစီအရေးတော်ဘုံကြီး25နှစ်ပြည့်အထိမ်းအမှတ်နဲ့ရန်ကုန်ဟန်သာဝရီအဝိုင်းကနေစုလေအထိငိမ့်ညမ်းစွာနဲ့လမ်းမတွေပေါ်မှာစီတန်းလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့သူတွေကိုခေါင်းဆောင်နဲ့ဆိုပြီးပုံမှန်18အရာခွင့်ပြုမိတ်မရပဲစီတန်းလမ်းလျှောက်မှုနဲ့တက်ကြွလှုပ်ရှားသူ2ဦးကိုရန်ကုန်တိုင်းမြို့နယ်6မြို့နယ်ကရဲစခန်းတွေကတရားလိုလုပ်ပြီးတော့အမှုဆွဲဆိုလိုက်ပါတယ်အလားတူပဲမြေသိမ်းရာသိမ်းမှုကိုစန့်ကျင်ပြီးတော့ရှစ်လေးလုံးနှစ်ပတ်လည်နေ့မှာတကူတော်ဆန္ဒပြခဲ့တဲ့တန်ရွဲမြို့ကအရက်သား2ဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်သတင်းပြေဆုံးကိုတော့VOA သတင်းတော်မတ်အေးမာကပြောပြပေးပါအောင်ရှင်
။မြန်မာဒီမိုကရေစီရေတော်ဘုံကြီး25နှစ်ပြည့်အထိမ်းအမှတ်ပွဲကိုလမ်းလျှောက်ပြီးတော့ခြိတက်လာကြတဲ့အရက်သားများပါဝင်တဲ့စီတန်းလမ်းလျှောက်မှုကိုဥဆောင်တယ်ဆိုပြီးနိုင်ငံသားအခွင့်အရေးအတွက်တက်ကြွလှုပ်ရှားသူဦးဝင်းချိုအပါဝင်2ဦးကိုတော်တော်များမြို့နယ်ပါဝင်မြို့နယ်6ခုကရဲစခန်းတွေကနေပုံမှန်18နဲ့တရားစွဲဆိုထားပါတယ်။သူတို့ဟာဟန်သာဝရီဘိုင်းကနေစုလေအထိလမ်းလျှောက်လာကြတာဖြစ်ပြီးရှေ့ရက်နေ့ညနေပိုင်းမှာတော့ရဲရီရဲ့စစ်ဆေးချက်တွေခံခဲ့ရတယ်ဆိုပြီးတရားစွဲဆိုခံရသူဦးဝင်းချိုကပြောပါတယ
်ကျွန်တော်တို့မနေ့ကမနေ့9နာရီမှာဟန်သာဝရီဝိုင်းကနေစပြီးတော့ခြေလေးလုံးငွေတို့အထိမ်းအမှတ်နေနဲ့လမ်းပေါ်မှာပဲကျဆုံးသွားတဲ့အများတော်ပြည်သူတွေကိုဂုဏ်ပြုရတဲ့အနေနဲ့လမ်းလျှောက်ကြပါတယ်စုလေအထိဖြစ်ပါတယ်အဲဒီတော့လမ်းတစ်လျှောက်ဖြတ်တန်းမြုပ်နေတယ်ဖြစ်တဲ့သမာယောက်ကနေစပါတယ်သမာယောက်တကောလမ်းမတော်လာတာသဘဲရမ်းနဲ့ကျောက်တရာမြို့နယ်6ခုကနေပြီးတော့ခွင့်ပြုချက်မရယူခဲ့မဲ့စစ်တမ်းလမ်းလျှောက်တဲ့အတွက်ဆိုပြီးအမှုဖွင့်ထားပါတယ်လက်ရှိချိန်ထိကျွန်တော်ဒီလောက်ကတော့ကျွန်တော်နဲ့ဒေါ်ကီပြူဝဲနဲ့ကိုအမှုဖွင့်ထားပါတယ်
ရှင်လေးလုံးနှစ်ပတ်လည်နေ့အတွက်လာကြသူတွေကိုဥဆောင်ခေါ်လာခြင်းမရှိကြောင်းသူတို့အသိစိတ်တတ်နဲ့ပဲပူးပေါင်းပါဝင်လာခြင်းသာဖြစ်တဲ့အကြောင်းကြိုတင်ခွင့်ပြုမိန့်နဲ့တောင်းထားတာမရှိတဲ့အတွက်ကြောင့်ဒီလူအုပ်စုကြီးရဲ့ခေါင်းဆောင်မဟုတ်ဘူးလို့လည်းနိုင်ငံသားအခွင့်အရေးအတွက်တိုက်ပွဲဝင်နေသူဦးဝင်းချိုကဆိုပါတယ်
။တကယ်တမ်းပြောရင်ဥဆောင်သူမရှိဘဲနဲ့မိမိအစီအစိတ်တန်းနဲ့ပူးပေါင်းပါဝင်တဲ့စာမန်ပြည်သူတွေဖြစ်ပါတယ်။ဒီလေးလုံးအရေးတော်ပုံကြီးကလမ်းပေါ်မှာဆက်ပြီးတော့လမ်းပေါ်မှာပဲသုံးသွားတာဖြစ်တဲ့အတွက်ဒီအခမ်းအနားဟာလမ်းပေါ်မှာပဲသူတို့ကိုဂုဏ်ပြုဖို့ဖြင့်တယ်လို့သုံးဖြတ်တဲ့သူတွေရဲ့ကိုယ်ပိုင်အသိစိတ်ဓာတ်နဲ့ဘူပေါင်းပါဝင်တာဖြစ်တဲ့အတွက်ကျွန်တော်ဥဆောင်တာလည်းမဟုတ်ဘူးတခြားဘယ်သူမှဥဆောင်တာလည်းမဟုတ်ဘူးအားလုံးကဘူပေါင်းပါဝင်တာ
ရခိုင်ပြည်နယ်တန်တွဲမြို့မှာလည်းရှစ်လေးလုံး25နှစ်ပြည့်နှစ်မှာလေသိမ်းရသိမ်းမြေသိမ်းမှုတွေအတွက်လမ်းမပေါ်မှာတကိုယ်တော်ထွက်ပြီးဆန္ဒပြခဲ့တဲ့တန်တွဲမြို့ကကိုစိုးရီဆိုတဲ့အရက်သားတဦးကိုလည်းဖမ်းဆီးသွားပြီးတဲ့နောက်အခုတည်းထိပြန်လွတ်တာမရှိသေးဘူးဆိုပြီးတန်တွဲခရိုင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခရိုင်ဥက္ကဋ္ဌဦးဝင်းနိုင်ကပြောပါတယ်
အော်အလားနဲ့ပတ်သက်ပြီးတော့ဘာမှဟိုဆောင်ရွက်တာတော့မကြသေးဘူးခင်ဗျာ
အလားတူစုဝေးမှုလမ်းလျှောက်မှုတွေကိုလုပ်တဲ့အခါတိုင်းမှာအရေးယူဆောင်ရွက်မှုတွေကခွဲခြားမှုတွေရှိနေတယ်ဆိုပြီးဦးဝင်းချိုကဆိုပါတယ်မြန်မာနိုင်ငံမှာသမရကိုထောက်ခံတဲ့ဆန္ဒပြပွဲတွေအကြမ်းဖက်မှုကိုစန့်ကျင်တဲ့ဆန္ဒထုတ်ပေါ်ပွဲတွေခေါင်းဆောင်တွေလာတဲ့အခါတိုင်းထောက်ခံကြိုဆိုပွဲတွေကိုရန်ဖန်ရခါဆိုသလိုလုပ်လေ့ရှိကြတာပါဒါတွေကိုတော့ပုံမှန်18နဲ့အရေးယူတာမျိုးတွေမရှိတဲ့အတွက်နိုင်ငံသားတွေအနေနဲ့အခွင့်အရေးတန်းတူရှိသင့်တယ်ဆိုပြီးဦးဝင်းချိုကဆိုပါတယ
်သူတို့ရာဗျာသမရာကြီးပြန်လာတယ်နေသိမ့်မှာအားလုံးသွားပြူကြတယ်ဗနိုင်းတွေထောင်ကြတယ်ဒါကောငင်းညမ်းစွာသူ့ဝေးခြင်းနဲ့မတက်ဆိုင်ဘူးလားဒီအဲ့လိုမျိုးခေါင်းဆောင်တွေလာတဲ့အချိန်မှာသွားသွားပြူကြတာကအန်ဒီလာတဲ့အချိန်မှာလည်းအဲ့လိုကျူလာရေးရှိပါတယ်အာကုမိုးတီတို့လာတော့တော့မှအဲ့လိုကျူလာရေးရှိပါတယ်ဆိုတော့ဒီအကြောင်းအရာတွေကတော့ငင်းညမ်းစွာသူ့ဝေးခြင်းနဲ့မတက်ဆိုင်ဘူးလားကျွန်တော်တို့ကမှဘာဖြစ်လို့ဒီလိုမျိုးတရားဆွဲရတာလဲဆိုတာကိုတော့သိကြပါတယ်။ဓာတ်လူကြီးများမှုနဲ့တရားမျှတမှုတွေရာဒီလိုအကြောင်းအရာတွေအတွက်ကျွန်တော်တို့အဖြစ်ရှိတယ်ဆိုရင်ကျွန်တော်တို့လူအမှုကိုပဲကျွန်တော်တို့နဲ့တူတူကျူးတွန်တဲ့တခြားသူတွေကိုဘာကြောင့်တရားမဆွဲလဲဆိုတာကတော့မေးနေရဖြစ်နေပါပဲ
။ရှစ်လေးလုံးနှစ်ပတ်လည်နေ့အထိမ်းအမှတ်ပွဲတွေကိုမြန်မာနိုင်ငံမှာတိုင်းနဲ့ပြည်နယ်အတော်များများမှာဒီနှစ်မှာခွင့်ပြုမိန့်နေနဲ့လှုပ်ခွင့်နေပေးထားပေမဲ့ပဲခူးတိုင်းမှာတော့ကြောက်တိုင်မှာပန်းငွေချတဲ့ကိစ္စရမျိုးတွေကိုခွင့်မပြုတာတွေလည်းဖြစ်ခဲ့ပါတယ်။စီတန်းလှည့်လည်မှုဟာဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့အခွင့်အရေးဖြစ်တယ်ဆိုပြီးရှေ့နေများကွန်ရက်ကဦးသိန်းသန်းဦးကဆိုပါတယ်
။ဟိုလွတ်လပ်စွာစီတန်းလှည့်လည်ခွင့်ဆိုတာဖွဲ့စည်းပုံအခြေခံဥပဒေမှာ354မှာနိုင်ငံသားခွင့်ရတွေပေးထားရှိရလေ။ဘာလို့လဲဆိုတော့စီတန်းလှည့်လည်ခွင့်နဲ့စီဝေးခွင့်တွေကအဲ့ဒါတွေပြီးကြောင်းနိုင်ငံတကာသိအောင်ဖွဲ့စည်းပုံမှာပေါ်ပြထားပြီးတော့နောက်တစ်ခါဒီဘက်ကခုန2017ဒီတော်စုတော်တော်ဥပဒေအမှတ်15ပေါ့နော်။ဒီခုနကညညစွာသူဝင်နေညညစီတန်းလည်းဆိုင်ဥတွေနဲ့ပြန်ကန့်တတ်ခရာဗျာ
မြန်မာနိုင်ငံမှာစစ်တမ်းလမ်းလျှောက်မှုတွေကိုတချို့နေရာတွေမှာနားလည်မှုတွေနဲ့ခွင့်ပြုထားပြီးတချို့နေရာတွေမှာတော့ပုံမှန်ဆက်ရှင်နဲ့အရေးယူတာတွေတရားစွဲဆိုတာတွေကိုလည်းလုပ်နေတာပါပုံမှန်ဆက်ရှင်နဲ့လူတချို့ကိုတရားစွဲဆိုဆွဲချက်တင်ရပြီးလူတချို့ကိုတော့အာမခံပေးထားတာတွေကိုလည်းဥပဒေပိုင်းမှာတွေ့နေရတဲ့အတွက်မြန်မာနိုင်ငံဟာဖွဲ့စည်းပုံကချမှတ်ထားတဲ့ဥပဒေဟာတနေရာမှာတစ်မျိုး